စကိုင်းတိုင်းဒေသကြီးကလေးမြို့နယ်တောင်ပိုင်းနှစ်ချောင်းရွာမှာဒီကနေ့မနက်နေတချို့မိရှုခံခဲ့ရပါတယ်စစ်ကောင်စီတပ်နဲ့ကလေးနယ်ချင်းဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်ပွားအပြီးမိလောင်မှုဖြစ်ခဲ့တာပါဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားညုံပြောပြပေးပါရှင်
ကလေးမျိုးနဲ့တောင်ပိုင်းနှစ်ချောင်းရွာမှာဒီကနေ့ဒဇင်မာလာ28ရက်နေ့မနက်ပိုင်းကနေအိမ်တချို့မိရှုခံခဲ့ရပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေဖြစ်တဲ့ချင်းမျိုးသားကာကွယ်ရေး CNDF နဲ့ကလေး PDF ပူးပေါင်းတပ်တွေကြားမှာတနင်္လာနေ့မနက်ထိတိုက်ပွဲဖြစ်ခဲ့တာပါတိုက်ပွဲတွေဖြစ်ပြီးတော့နောက်အခုလိုမျိုးနှစ်ချောင်းရွာတွေကနေအိမ်တချို့မိရှုခံခဲ့ရတယ်လို့နှစ်ချောင်းရွာသားတဦးကအခုလိုပြောပါတယ
်ဒီမနက်လေတုံးလုံးဖတ်ဆုပ်ပါတယ်နော်ဒီနေ့အိမ်ကြီးကြီးကြီးတွေရှုပ်ရတာကမနေ့ကလည်းသုံးလုံးလောက်ပဲပေါ့ချိုးခံဒီနေ့က3လုံးအလုံးပေါင်း73လုံးလောက်ရှိပြီကိုစစ်တပ်ကပေါ့ရွာမှာရှိတဲ့အိမ်ကြီးကိုစစ်တပ်ကပဲရှို့တာက
ြ view အနေနဲ့တော့ဘယ်သူမရှို့ရဲဆိုတာတိကျအတိမပြုတ်နိုင်သေးပါဘူးနှချောင်းကျေးရွာထက်တန်းကျောင်းနားမှာစကန်ချထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တို့ဒဇင်မာလာ26ရက်နေ့ညကနေပြီးတော့ဒဇင်မာလာ29တနင်္လာနေ့မနက်ပိုင်းအထိပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားစဉ်ကလည်းအိမ်3လုံးမရှို့ခံခဲ့ရပါတယ်ဒီတိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုအတိမပြုတ်နိုင်သေးပေမဲ့ပူပေါင်းတပ်ဖွဲ့တွေဘက်ကတော့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်2ဦးကြာဆုံးပြီးတော့6ဦးလောက်အသေးစားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ PDF ပြည်ညာရေးတာဝန်ခံကပြောပါရယ်စစ်ကောင်စီဘက်ကတော့ PDF အဖွဲ့ကနေပြီးတော့တပ်မတော်စစ်ကြောင်းကိုအင်အား100နဲ့လာရောက်ပစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်မှလည်းထိခိုက်မှုရှိခဲ့တယ်လို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါရယ်နှချောင်းရွာထဲမှာစစ်တပ်ကတပ်ဆွဲထားတယ်လို့တိုက်ပွဲတွေလည်းဖြစ်နေတာကြောင့်နှချောင်းရွာသားတွေဟာအသက်ဘေးလွတ်မြောက်အောင်ထွက်ပြေးနေကြရတယ်လို့နှချောင်းရွာသားကပဲဆက်ပြောပါရယ်
နောက်ဆုံးရမှာကြံနေခဲ့တဲ့ဟာကစစ်ကြီးတိုင်းတွေရောက်ပဲနည်းနည်းလေးပဲကြံနေရတယ်။အဲ့ဒါလည်းသူတို့ကအတွင်းမှာမှပဲပုံနေကြတာအပြင်မှာအဲ့လိုတွင့်တွေ့လို့ပြစ်တက်ခံရက်သားကတိစုံမှုကကျွန်တော်ခန့်မှန်းကြီး20လောက်ရှိနေရ။သူကတွင့်ပြစ်တက်တာလေ။ဘာလို့မှလဲ။ဖမ်းဆီးရတယ်ပါမလို့ဘူး။
ပြီးခဲ့တဲ့ဒဇင်မာလာ22ရက်နေ့တုန်းကလည်းစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကြားပစ်ခတ်မှုတွေဖြစ်ပြီးတဲ့နောက်စစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ဖျက်ဆီးတာပြင်လေယာဉ်အသုံးပြုပြီးပါတိုက်ခိုက်ခဲ့ပါတယ်။ဒီလိုမျိုးပစ်ခတ်တိုက်ခိုက်မှုတွေကြောင့်နှချောင်းရွာကန်20ကျော်သေဆုံးခဲ့ပြီးတော့နေအလုံးပေါင်း20နီးပါးပျက်စီးဆုံးရှုံးသွားတယ်လို့ထောင်နဲ့ချီတဲ့ရွာကန်တွေလည်းဘေးလွတ်ရာကိုတင်းရှောင်ခဲ့ရပါတယ်။အလားတူပဲကလေးမြို့နယ်တန်ဖိုကြီးရွာမှာလည်းတိုက်ပွဲဖြစ်ပွားမှုမရှိဘဲနဲ့တနင်္လာနေ့မနေ့ပိုင်းတုန်းကစစ်တပ်ကနေနေတချို့မိရှို့ခဲ့တယ်လို့ရွာသားတွေကပြောပါတယ်။လက်ရှိတန်ဖိုကြီးရွာနဲ့အနီးဝန်းကျင်ကစစ်တပ်စခန်းချထားတဲ့ရန်ကြီးအောင်ကြီးရွာသားတွေလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့တန်ဖိုကြီးရွာသားတူကပြောပါတယ
်။သူတို့ကရှေ့ရှောင်တော့ခုတော့မပြန်သေးဘူး၊ပြန်ရသေးဘူးသူတို့က။ဘာကြီးအောင်ကြောတုံးခေါင်းလေးပါလို့ထွက်မှာခုတော့လော။ရန်ကြီးအောင်တော့အခုသူတို့ကတရွာလုံးဖြစ်နေတယ်ရန်ကြောင်ရွာသားတွေလည်းသူတို့ကအင်ချီတရာလောက်ရှိတယ်ကြာရွာလုံးပြပြီးတော့
အိုးရင်ပြပြီးတော့စစ်ပီးလို့အောင်ထွက်ပြေးနေကြရတဲ့ရွာသားတွေဟာတောရဲမှာဖြစ်တယ်လို့နေထိုင်နေရတယ်လို့လည်းသူကပြောပါတယ်ကလေးမျိုးနယ်ထဲမှာဆရာနာတိမ့်မှုစန့်ကျင်သူတွေအပေါ်မှာစစ်တပ်ကအင်အားသုံးဖြိုခွဲပြီးတဲ့နောက်ဒေသခံတွေကမတ်လကုန်ပိုင်းလောက်ကစပြီးတော့ရရလက်နက်နဲ့ပြန်လည်ခုခံတိုက်ခိုက်နေကြတာပါကလေးမျိုးနယ်မှာခုလိုမျိုး PDF အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေရှိနေတယ်လို့စစ်နာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့စစ်နာပြပွဲလေးတွေကလည်းပုံစံအစုံနဲ့ဒီနေ့အထိနေစဉ်လိုလိုဆက်ရှိနေပါတယ်ခင်ဗျာ